ဒီနေ့ကြောက်တဲ့အာဇာနည်နေ့မှာလွန်ခဲ့တဲ့88နှစ်ကတိုင်းပြည်အတွက်အသက်ပေးခဲ့ကြတဲ့အာဇာနည်ပုဂ္ဂိုလ်ကြီး၉ဦးကိုအမတ်တရားအောင်မေးဂုဏ်ပြုပါကြောင်းရန်ကုန်အမေရိကန်တန်ယုံနဲ့ဗြိတိသျှတန်ယုံတွေကဒီကနေ့အသီးသီးထုတ်ပြန်လိုက်ပါတယ်။ဒီနေ့မှာပဲတာဝန်ထမ်းဆောင်ဖို့ရောက်နေတဲ့အမေရိကန်တန်ယုံအကြီးအကဲဆူဇန်စတီဗင်ဆန်ကိုရင်တစ်ချိန်ကဒီမြန်မာဝန်ကြီးများယုံအဆောက်အအုံရှိရာကိုသွားရောက်ကာရဝပြုခဲ့တယ်လို့ဒီကနေ့အမေရိကန်တန်ယုံ Facebook စာမျက်နှာမှာဖော်ပြထားပါတယ်။ကြဆုံးခဲ့တဲ့အာဇာနည်ပုဂ္ဂိုလ်ကြီးတွေရဲ့အဆုံးစွန်ပေးဆက်ခဲ့တဲ့စိတ်ဓာတ်ကိုအမတ်ရဆင်ခြင်မိလို့မြန်မာပြည်သားတိုင်းအမတ်ရနေဖို့စုမုံကောင်းတောင်းကြောင်းအမေရိကန်တန်ယုံကရေးသားထားပါတယ်။အလားတူဗြိတိသျှတန်ယုံကလည်းဗိုလ်ချုပ်အောင်ဆန်းနဲ့တကွာအာဇာနည်ခေါင်းဆောင်ကြီးတွေလှုပ်ကြံတက်ဖြတ်ခံခဲ့ရတဲ့1948ခုနှစ်ဇူလိုင်လ19ရက်အာဇာနည်နေ့ကိုမြန်မာပြည်သူတွေနဲ့အတူအောင်းမေးဂုဏ်ပြုပါကြောင်းနဲ့စစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာ1948ခုနှစ်တုန်းကလိုပဲခုချိန်မှာရပ်သားပြည်သူတွေတက်ဖြတ်ခံနေရတဲ့အခြေအနေကဘလို့မှလက်ခံနိုင်စရာမရှိကြောင်းဒီကနေ့ပြိရှာတန်ယုံရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်မြန်မာပြည်သူတွေရဲ့လွတ်လပ်ခွင့်နဲ့ဒီမိုကရေစီရဲ့ဆန္ဒတွေပြေဝလာတဲ့အထိဆက်လက်ကူညီပံ့ပိုးသွားမယ့်အကြောင်းလည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒီကနေ့ကြာရောက်တဲ့88ချိန်မြောက်အာဇာနည်နေ့အထိမ်းအမှတ်ခန်းနာတွေကိုတော့ရန်ကုန်မန်းလေးပါဝင်မြန်မာနိုင်ငံတော်ကနေရာတချို့မှာအာဏာရှင်စန့်ကျင်လှုပ်ရှားမှုတွေနဲ့အတူကျင်းပခဲ့ပါတယ်ခင်ဗျာ